ပါဝင်ဖွံ့ဖြိုးတိုးတက်နိုင်ငံတွေမှာရောင်းတဲ့တရုတ်နိုင်ငံလုံးတန်ဖိုးနဲ့ဖုန်းတချို့တွေမှာချိုတင်ထည့်ပေးထားတဲ့အက်တချို့ကဖုန်းသုံးသူတွေရဲ့အချက်လက်တွေကိုရယူရဲဆိုတဲ့အကြောင်းကိုဖိုင်နန်ရှယ်တိုင်းသတင်းစာကြီးထဲမှာမကြာခင်ကပဲလေ့လာတွေ့ရှိထားခဲ့တာပါ။ ဒီတော့အန်ဒရိုက်စနစ်တုံးတရုတ်လုံးဈေးသက်တာတဲ့ဖုန်းတွေအတုံးများတဲ့မြန်မာနိုင်ငံမှာကိုနဲ့ပတ်သက်တဲ့ဒေတာအချက်အလက်လုံးတို့ရဲ့အတွက်ဖုန်းဝယ်သူတွေဘလောက်အလေးထားကြပါသလဲ။မြန်မာနိုင်ငံနေဆုံးမှာလက်ကမ်းဖုန်းတွေရောင်းချတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုပြီးဆိုးထွန်းကိုမေးကြည့်ပါရစေ။
ကျွန်တော်ဒီအစ်တလောက်ပေါ့နော်မြန်မာအစ်တလောက်ဆိုတက်နိုလော်ဂီကိုတကယ်တည့်တဲ့လူကပဲဒီဥစ္စာကိုအလေးထားပြီးတော့မှ
ဟိုဗမာပြည်မှာတိထားတိနေကြတာပဲရှိရတာ။တော့ကြောင့်လူကတော့ကျွန်တော်တို့ဒီမှာဆိုရင်အဲ့ဒီအိက္ခာနဲ့ပတ်သက်ပြီးတော့ဟိုတိကိုမသိတာပုံပြီးတော့များပါတယ်။လက်ခံစမတ်ဖုန်းရောင်းတဲ့သူတွေဘက်ကရောဈေးသက်တာတဲ့တရုတ်လိုဖုန်းတွေထဲမှာချိုတင်ထည့်ပေးထားတဲ့အက်တွေကဖုန်းသုံးသူနဲ့ပတ်သက်တဲ့အချက်အလက်တွေအဲ့ဒီဖုန်းနဲ့ပတ်သက်တဲ့အချက်အလက်တွေကိုကာယံခံရှင်တွေမသိအောင်ရယူရဲဆိုတ
စုကိစ္စမျိုးကြောင့်ကျွန်တော်တို့ကိုယ်တိုင်လည်းမသိလိုက်တာလည်းရှိပါတယ်
။မသိလိုက်တာရှိရဆိုတော့သိလိုက်ရင်ကောကိုကတခုခုဒီအက်ဒစ်တဲ့ပတ်သက်ပြီးလုပ်ပေးတာမျိုးရောရှိလားရှင်
။ရှိပါရဲ့ခင်ဗျာကျွန်တော်တို့ဆိုရင်တက်တခုကို install လုပ်တော့မှာတော့ဟိုတော်တော်များများယူတာတွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အရင်မသိကြဘူးပေါ့လေ။မသိရင်လည်းကျွန်တော်တို့ကတော့ဒီအက်တခုကို application တခုကိုဖုန်းပေါ်မှာ install လုပ်တော့မယ်ဆိုရင်တော့ကျွန်တော်တို့ကဒီပေးချာရှင်းပြပါတယ်ခင်ဗျာဒီဥစ္စာကတော့ဒီကဲ information ကိုပါသွားနိုင်တယ်ယူသားရဲ့ level မှာလည်းဘယ်လောက်ရှိရဲနောက်ပြီးတော့ကျွန်တော် install တခုလုပ်တော့မယ်ဆိုရင်ကျွန်တော်ယူသွားတော့မယ် data ပေါ့ဥပမာဒီ customer ရဲ့ဟို contact တွေယူသွားနိုင်တယ် data တွေယူသွားနိုင်တယ်ဒါမျိုးတွေရှိခဲ့တယ်ဆိုရင်ပေါ့လေဟိုကျွန်တော်ကရှင်းပြရပါတယ်ခင်ဗျာရှင်းပြတဲ့ခါကျဒါနဲ့တချို့ customer တွေကြောင့်လည်းဟိုတိတ်ယုံကြည်ပါဘူးဆိုတော့ထည့်သွားတဲ့ကိစ္စမျိုးတွေလည်းရှိပါတယ်ခင်ဗျာအဲ့အဲ့လိုမျိုးတွေတော့ကျွန်တော်တို့ကမြင်နေရတာပေါ့လေဟုတ်ကဲ့ဗျာဒါနဲ့ကျွန်တော်တို့ကတော့ပုံမှန်အပြည့် knowledge တွေကလည်းပြောပြထားတယ်နောက်တစ်ခုကကျွန်တော်တို့ဒီမှာဆိုဒါတွေတုံးလဲဆိုတော့ DR ကို prevention လုပ်ပေးထားတဲ့ကျွန်တော် antivirus software မျိုးတွေပေါ့လေအဲ့လိုမျိုးတွေလည်းကျွန်တော်က free ထည့်ပေးလိုက်တာရှိပါတယ်ခင်ဗျာ
app တချို့ဆိုရင်ကိုယ့်ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာသိရတယ်အဲ့ဒီ app ကိုမှတုံးချင်လို့တိတက် download လုပ်ယူကြသူတွေလည်းမနည်းဘူးလို့ဆိုပါတယ်ဥပမာတရုတ်ကလုပ်တဲ့ Sephora ဆိုတဲ့ app မျိုးဆိုရင်သုံးသူတွေများတယ်လို့ကိုပြည်ဆိုးထွန်းကပြောပြပါတယ်
ကျွန်တော်တို့ဒီမှာဆိုရင်ဒီတန်းစားတဲ့ data transfer လုပ်တဲ့ software တစ်ခုဆိုပါတော့ဒီမှာတော့ဟိုဇက်ပြလို့ခေါ်တာပေါ့နော်ဟိုဇက်ပြလို့ဟာမျိုးဖုန်းဆိုပါတော့ကျွန်တော် example ပြောခဲ့တာပါဟုတ်ဇက်ပြလို့ application မျိုးဆိုရင် data transfer လုပ်ရတာတော့အရင်ဉာဏ်လဲပေါ့လीအဲ့လိုဇက်ပြလို့ဟာမျိုးကို user ကိုလည်းချက်ကျင်ရတယ်ဒါနဲ့အဲ့ဒီဇက်ပြဆိုတဲ့ဥစ္စာကတကယ်တမ်းကျတော့ကျွန်တော်တို့ရဲ့ဒီ user ရဲ့ privacy ကိုတကယ်တမ်းချိုးဖောက်ပြီးသားဖြစ်နေပြီဟုတ်ကဲ့အဲ့လိုမျိုး software မျိုးတွေပေါ့ဒါနဲ့ user ကသိတယ်ဒါနဲ့ data transfer လုပ်ရတယ်လွယ်တယ်လို့ပြောတယ်ဒါနဲ့သူရဲ့ information ကိုသိပြီနဲ့လည်းဟိုတိတ်ငြိမ်ကြည့်ဘူးဆိုတော့ဥစ္စာမျိုးနဲ့ထည့်ပြီးတော့မှသုံးကြတာလည်းတွေ့ရပါတယ်ခင
်ဗျ Financial Times သတင်းစာကြီးထဲမှာဖော်ပြခဲ့တဲ့စာအုပ်ထဲမှာတော့ CEO လို့ Syntech Pdent ဆိုတဲ့ smartphone ထဲမှာဝယ်ရဲကပါလာတဲ့ Gmobile ဆိုတဲ့ app ကဖုန်းသုံးသူဘယ်မှာရှိနေလဲဆိုတဲ့နေရာဖုန်းတိုင်းအတွက်တိကျတတ်မှတ်ထားတဲ့နံပါတ်မျိုးတွေကိုလက်ကင်ဖုန်းပေါ်မှာကြော်ညာထည့်တဲ့ကုမ္ပဏီတစ်ခုစီကိုပို့ပေးနေတယ်လို့ရေးထားပါတယ်။ဒါရင်မကလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေအနေနဲ့သူတို့လက်ကင်ဖုန်းကိုဘလို့လူတွေသုံးနေတယ်လဲဆိုတာသိနိုင်ဖို့အချက်အလက်တွေကိုအဲ့ဒီလက်ကင်ဖုန်းထုတ်လုပ်သူတွေစီကိုလည်းတခါတရံမှမျှဝေပို့ပေးတယ်လို့ဖော်ပြထားပါတယ်။ဒီတော့အဲ့ဒီတရုတ်လုံး Syntech smartphone ကလူသုံးများတဲ့ဖုန်းမျိုးတွေမှာပါပါသလား။
အိုးစင်တက်ဆိုတဲ့ဥစ္စာကသူကတော့ class level ကတော့ဒါ low end နေထားပို့ပြီးတော့ပြားပါတယ်ဟုတ်ကဲ့စင်တက်ကတော့ဒီစင်တက်ကလည်းဟိုကျွန်တော်တို့ဒီမှာလည်းသူကဒီ operator တွေနဲ့ချိန်ပြီးတော့ရောင်းဝယ်တဲ့ operator ကိုယ်တိုင်ကတာဝန်ခံပြီးတော့ဖုန်းဟိုရောင်းနေတဲ့ plan နဲ့ပါလဲသူကပါတဲ့ဥစ္စာမျိုးပေါ့လေသူတို့ဒီဆိုရင်ဒီ OEM တို့ပါလို့လည်းတွဲပြီးတော့မှရောင်းတာရှိတယ်အဲ့လိုမျိုးတွေလည်းရှိပါတယ်ခင်ဗျဟုတ်ကဲ့
smartphone app တွေလူမှုကွန်ရက်တွေကသုံးဆဲသူနဲ့ပတ်သက်တဲ့အချက်အလက်တွေကိုကာယကံရှင်မသိအောင်ခိုးယူတာမျိုးဟာအမေရိကန်ဘာဝင်အနောက်နိုင်ငံတွေမှာတော့ဥပဒေကြောင့်ကနေအရေးယူနိုင်တဲ့တရားမဝင်ပြဿနာကြီးတစ်ခုဖြစ်ပါတယ်။ Facebook လူမှုကွန်ရက်ထဲမှာသုံးတဲ့ app တစ်ခုကတစ်စင်းသုံးဆဲသူတန်းပေါင်းများစွာရဲ့အချက်အလက်တွေကိုခိုးယူခံရပြီးတဲ့နောက်မှာ Facebook ကုမ္ပဏီအကြီးအကဲကိုယ်တိုင်အမေရိကန်နဲ့ဥရောပစွတ်တော်တွေမှာတွားရောက် trust ကိုဖြည့်ဆင်းခဲ့ရတာပါ။အဲ့ဒီကိစ္စဖြစ်ပြီးတဲ့နောက်မှာ EU ကပုံမှန်တင်းကျပ်လုံခြုံတဲ့လုံခြုံရေးဆိုင်ရာကာကွယ်ရေးဥပဒေကိုပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်။မြန်မာနိုင်ငံမှာရောအွန်လိုင်းပေါ်ကအချက်အလက်တွေလုံခြုံရေးအတွက်ဘယ်လောက်ထိထိရောက်ရောက်ဆောင်ရွက်မှုတွေရှိနေပါသလဲ။
ကျွန်တော်လောထဲမှာမြင်တာတော့အခုချိန်ကြီးပေါ့နော်ဒီဟိုလူတွေရဲ့ privacy နဲ့ပတ်သက်ပြီးတော့ဒီ ID နဲ့အချမ်းပါပေါ့နော်ဟိုတကယ်လုပ်နေတဲ့ team တွေပေါ့တကယ်လုပ်တဲ့အဖွဲ့အစည်းတွေလို့ကျွန်တော်အခုချိန်ကြီးတော့သိချာမြင်တာတော့မတွေ့သေးပါဘူးခင်ဗျာအရင်တန်းကပြောရင်စက်တွေရဲ့အဖွဲ့အစည်းပေါ့နော်စက်တွေရဲ့ UV ဌာနတို့ဘာလို့ကဒီလိုပြဿနာကြီးဖြစ်နေလဲဒီလိုဟာမျိုးတွေဘယ်လိုမျိုး prevention လုပ်ကြရမျိုးကြီးကျွန်တော်တွေ့ရတာတော့မမြင်ပါဘူးဒီလိုပဲကျွန်တော်တို့ဒီနိုင်ငံဒီနိုင်ငံသားတွေဆိုတော့ကိုယ့်အကူပဲဖြည့်ရှင်းရတာပြည်ပြားတယ်လို့ပဲကျွန်တော်တို့ယူဆပါတယ
်။နောက်ဆုံးမှာလက်ကန်ဖုန်းတွေရောင်းချတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်ဆိုထွန်းဖြစ်ပါတယ်။အနောက်နိုင်ငံတွေမှာသုံးကြတဲ့ smartphone app တွေမှာလည်းသုံးဆက်သူရဲ့အချက်အလက်တွေကိုရယူနေကြတာမျိုးရှိပါတယ်။ဒါပေမဲ့အဲ့ဒီ app တွေကသူတို့ download လုပ်မယ်ဆိုကြတဲ့ကသုံးသူရဲ့အချက်အလက်တွေကိုကြော်ညာအတွက်ရယူကောင်းရယူနိုင်တယ်ဆိုတာကို terms and condition အချက်တွေထဲမှာထည့်ထားပါတယ်။ဒါကိုသဘောတူမှ download လုပ်နိုင်တာမို့အကရေကရှင်တွေဘက်ကသိတယ်လို့တတ်မှတ်လို့ရပါတယ်။ဒါပေမဲ့ဖုန်းဝယ်တွေကပါလာတဲ့အချိုတင်ထည့်ပြီးသား app တွေမှာဘလို့အန္တရာယ်မျိုးရှိတယ်ဆိုတာကြိုသိဖို့ကတော့တာမန်ဖုန်းသုံးသူတွေအတွက်မလွယ်နိုင်ပါဘူး။ Apple ကုမ္ပဏီကနောက်ဆုံးထုတ်တဲ့ iPhone တစ်လုံးရဲ့ဈေးကမြန်မာနိုင်ငံမှာစက်ငွေ73သိန်းလောက်ရှိနေချိန်မှာ smartphone လို့သုံးနိုင်တဲ့တရုတ်လုံဖုန်းတစ်လုံးကိုစက်3000လောက်နဲ့ဝယ်သုံးနိုင်နေတာမို့ဒေတာတောင်မှုရဲ့တစ်ဖက်မှာကိုမမြင်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတာသဘောပေါက်ထားဖို့တော့ရိုးမင်းဖြစ်ပါရဲ့ရှင်။